ဆိုရနဲ့ပြစ်ခတ်ရဆဲထားတဲ့ KIO ကချင်လူမျိုးရေးဖွဲ့ကစစ်ဆိုရရဲ့နေသားဆောင်တက်အသွင်ပြောင်းလဲရေးတောင်းဆိုချက်ကိုလက်မခံခဲ့တဲ့အတွက် KIO နဲ့စစ်ဆိုရကြားအပြန်အလှန်တင်းမာမှုတွေဖြစ်ပွားနေပါတယ်။အောက်တိုဘာ15ရက်ထုတ်စစ်ဆိုရသတင်းစာမှာ KIO ကိုတောင်းတန်းသူလို့ရေးသားသုံးဆွဲခဲ့တဲ့နောက်အခြေအနေတွေပိုပြီးတင်းမာလာခဲ့ပါတယ်။ဒီအခြေအနေတွေကြောင့်စစ်ရေးအရတိုက်ခိုက်မှုတွေရှိလာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေလည်းထွက်ပေါ်နေပါတယ်။ KNU ကရင်မျိုးသားစီယုံဒုတိယဥက္ကဋ္ဌစောဒေးဗစ်တာကဘောကသူ့ရဲ့အမြင်ကိုပြောပြပါဗျာ
။နာပါတော့ကျွန်တော်ထင်တယ်တတိုင်းပဲတော့ဖြစ်ဘူး။တိုင်းသိဘူးပေါ့ဗျာ။ဘာလို့ဆိုသူတို့ election အတွက်ရှိတယ်လေ။ကချင်နေသားလည်းဟလာဒါကစားတိုင်းမှာတိုင်းပဲဆိုတဲ့သဘောလားရှိတယ်။အဲသူတို့ကတော့ကျွန်တော်တိုင်းသားပြဿနာငင်းညာနဲ့နေနဲ့ဖြစ်ရှင်းပါဆိုတဲ့အဲဒီသဘောလားရှိတယ်
။တကယ်တမ်း KIO ကိုစစ်အစိုးရကစီးရင်အရဆင်နွှဲလာမယ်ဆိုရင်အပြည့်ရဲ့တိုင်းရင်းသားလက်နက်ကင်ခုနှစ်ဖွဲ့ကပါဝင်ပတ်သက်လာနိုင်တယ်လို့သူကဆိုပါတယ်
။အဲကျွန်တော်တို့ဟိုအရင်တခါဆွေးနွေးခဲ့တဲ့ကောင်ကဘုရားကျွန်တော်တို့ဒီတော့ဖြစ်ရလေ။အဲဒီချီစပါအပွဲတစ်ပွဲကိုတိုက်လာလို့ရှိရင်လက်ရှိစားရရလဲတိုက်ဖို့ပေါ့။အဲဒီကိုကကိစ္စပြီးတဲ့နောက်ပိုင်းမှာပေါ့ဗျာ။အဲဂျန်နမန်အဂရီမန့်ဆိုတာရှိပါတယ်။ဒီအရင်ကတော့စီးပြင်ဆင်ထားတယ်လို့ပြရပါတယ်။ဒီအရင်လည်းမဟုတ်ဘူးပေါ့ဗျာ။ဘွားတော့ဟုတ်ပြီတော့ SSC တော့ဘယ်လိုလဲပါပါလဲဒါဒီမှာတစ်ခုဖြစ်တော့ဟိုကချင်ကိုတိုင်းတော့တခြားဖက်ရတယ်တိုင်းပါပဲလေကျွန်တော်တို့ဟိုယူဆတယ်လေ
ကရင်ပြည်မျိုးသားတွတ်တက်ရေးပါတီ KNPP ရဲ့တွဲဖက်တွင်းရေးမှူးတစ်ခုဦးရယ်ကလည်း KIO နဲ့စစ်ဆိုရနှစ်ဖက်တင်းမာနေတဲ့အခြေအနေပေါ်မှာအခုလိုတုံ့တက်ပါတယ
်ဟိုသတင်းအသွားအလာရရှိရတာကတော့ဒီရောက်ပဲအရင်တော့ကျွန်တော်ထင်ပါတယ်သူတို့ကများစစ်စင်ရေးတောက်မလားဆိုတဲ့ယူဝရထင်မြင်ကြတယ်တော့သူတို့များချစ်ချင်ပြည်ပြချစ်ပေါ်နေတယ်နဲ့စတဲ့ကျောမှာတကယ်လို့များကျွန်တော်တို့တွေးထင်တာသားတယ်လို့ပြောလို့နော်စစ်စင်ရေးတကယ်များပဲဒီပေါ်ခင်မဆိုင်တော့ပုံမဆိုးရတဲ့ချင်းတွေကိုပဲရင်ဆိုင်ရဖို့များတယ်လို့ကျွန်တော်လည်းတို့နားလည်ပါတယ်နော်နှစ်ဖက်စလုံးမှာကချင်တဲ့တွေမဟုတ်ပါဘူးနောက်ဘက်ကမှလည်းပဲကြားရတဲ့အများကြီးချစ်ပေါ်လာနိုင်ပွဲရရှိတယ်လို့ကျွန်တော်တို့သောသားပါ
စစ်အစိုးရနဲ့ကချင်လူမျိုးရေးဖွဲ့ KIO ကြားအပြန်အလှန်တင်းမာနေမှုတွေပေါ်ကရင်မျိုးသားအစည်းအရုံး KNU နဲ့ကရင်ပြည်မျိုးသားတွတ်တက်ရေးပါတီ KNPP တို့ရဲ့တုံ့တက်ချက်တွေကိုတင်ပြခဲ့တာပါရှင်